အမေရိကန်အခြေစိုက် VOA အမေရိကန်အတန်လွင့်ဌာန RFE အားလည်းလို့ခေါ်တဲ့လွတ်လပ်တဲ့ဥရောပအတန်နဲ့ CNN ရုပ်သံသတင်းဌာနတွေအနေနဲ့ရုရှားနိုင်ငံရဲ့ဥပဒေတွေကိုလိုက်နာဆောင်ရွက်ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ရုရှားအောက်လွှတ်တော်ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ရုရှားအစိုးရကကြောရနောက်ခံပေးထားတဲ့ရုရှား TV အနေနဲ့အမေရိကန်အစိုးရရဲ့နိုင်ငံခြားအဖွဲ့အစည်းများမတ်ပုံညီချင်းဆိုင်ရာဥပဒေနဲ့အညီလောက်ကင်ဆောင်ရွက်နေခြင်းရှိမရှိအမေရိကန်တရားရေးဌာနအနေနဲ့ပုံမစုံစမ်းစစ်ဆေးပိုင်ခွင့်ရှိတဲ့ဥပဒေမူကြမ်းကိုဒီမိုကရက်ပါတီအထက်လွှတ်တော်မှဂျင်းရှာဟင်းကတင်သွင်းခဲ့ပြီးတဲ့နောက်မှာရုရှားအောက်လွှတ်တော်ကဒူမားကနေမတ်လ18ရက်နေ့မှာအဲ့ဒီညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရုရှားဘက်ကအဆိုပြုချက်ကိုတော့အောက်လွှတ်တော်မှာအမတ်နေရအများစုအနိုင်ရထားတဲ့သမ္မတဗလာဒီမီပူတင်ရဲ့ညီညွတ်သောရုရှားပါတီကလွှတ်တော်အမတ်ကွန်စတန်တင်ဇတူလင်းကတင်သွင်းခဲ့တာဖြစ်ပါတယ်။ရုရှားလွှတ်တော်အမတ်ဒီမတ်လ18ရက်နေ့မှာအတည်ပြုပေးလိုက်တဲ့အဲ့ဒီညွှန်ကြားချက်အရအမေရိကန်အခြေစိုက် VOA အမေရိကန်အတန်းCNN ရုပ်သံတင်းဌာနနဲ့ RFR လို့ခေါ်တဲ့လွတ်လပ်တဲ့ဥရောပအတန်းအောက်မှာရှိတဲ့ရုရှားအတန်းလွင့်ဌာနတို့အနေနဲ့ရုရှားနိုင်ငံရဲ့ပြန်ကြားရေးဆိုင်ရာဥပဒေတွေကိုလိုက်နာခြင်းရှိမရှိအောက်လွှတ်တော်ကော်မတီကစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်။မနစ်ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်မဲ့ဒီမိုကရက်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ကို Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအနိုင်ရရှိရေးအတွက်ကွန်ပျူတာတွေအတွင်းထုတ်ဖော်ဝင်ရောက်တဲ့ရုရှားအစိုးရရဲ့လုပ်ငန်းအနေနဲ့ဆိုင်တဲ့ဝါဒဖြန့်ချီအစီအစဉ်တွေအတွက်RT လို့ခေါ်တဲ့ရုရှားရုပ်သံသတင်းဌာနကိုအသုံးချခဲ့တယ်လို့အမေရိကန်လွတ်တော်အမတ်ကတင်သွင်းခဲ့တဲ့မူကြမ်းနဲ့ကန့်ညီအောင်ရုရှားလွတ်တော်အမတ်ကလည်းသူ့ရဲ့အဆိုပြုချက်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။